သားညုံရေကိုယ့်ရဲ့ login name နဲ့ password ကိုမှတ်မှတ်မှန်ထပ်ဆစ်ချင်လို့ပါဆိုပြီးတော့ email တွေလာလိုက်အဟုတ်ထင်မနေနဲ့အောင်เนาะအဲ့ဒါမျိုးဆိုရင်တော့ online တခု hacker တွေဆီကဖြစ်ဖို့တေးကြတလို့ပဲ
အဲ့ဒါတော့ကျွန်တော်လည်းသိပါတယ်မဆုမြတ်မောင်ရဲ့တကယ့်စစ်မှန် website တွေကကိုတယောက်ပဲသိဖို့လိုတဲ့ကိစ္စမျိုးတွေမှာဘယ်တော့မှမမေးပါဘူးအထူးသဖြင့်ကိုယ့်ရဲ့ password ကဘာလဲဆိုတာမျိုးကိုဘယ်တော့မှမမေးပါဘူးဗ
ျဒါပေမဲ့ကိုသားညုံရေအဲ့လို email မျိုးရလို့တကယ်မှတ်ပြီးတော့လေ login တွေ password တွေပေးမိတဲ့သူက145ရာလောက်ရှိတယ်တဲ့Google က3နှစ်အချိန်ယူလေ့လာခဲ့တဲ့လေ့လာချက်မှာတွေ့ရတာတချို့ဆိုလို့ရှိရင်ဒီ Gmail account login လုပ်တဲ့ web page စာမျက်နှာမျိုးစင်တူရိုးမလုပ်ပြီးတော့တော့မှကိုယ် login လုပ်ခိုင်းလို့ခံလိုက်ရတဲ့သူတွေလည်းရှိတယ်။အဲ့လိုမျိုးကိုယ့်စီရအချက်အလက်ခိုးခံရတဲ့သူမျိုးကတစ်နှစ်တစ်နှစ်ကိုလူသက်သန်းမှ6ယောက်လောက်ပဲရှိတယ်ဆိုပေမဲ့နောက်ဆက်တွဲထိခိုက်မှုတွေကတော်တော်ကိုကြီးကျယ်တယ်လို့ Google ကပြောတယ်လေ
။ဟုတ်တယ်ဗျ။ဒီလိုမျိုးအကောင့်တွေကို online တစ်ခုတွေဝင်လို့ရသွားပြီဆိုတာနဲ့ဒီ email ထဲမှာဗန်စင်းအချက်လက်တွေနဲ့ပတ်သက်တာမျိုးအပြန်လန်ပို့ထားတဲ့စာတွေရှိမှရှိနောက်ကိုယ့်ရဲ့လက်မှတ်ရှိမှရှိဆိုတာမျိုးကို3မိနစ်အတွင်းမှာကိုသိအောင်လုပ်ပြီးတော့ခိုးယူနိုင်ကြတာတဲ့။တချို့ကဒီလစဉ်ဗန်စင်းမျိုးကအစ email နဲ့ပဲပို့ပါလို့ဘဏ်ကိုပြောထားတတ်တဲ့သူတွေရှိတော့အဲ့လိုမျိုးတွေကို online တစ်ခုတွေက email တွေ scan လုပ်ပြီးတော့ခဏအတွင်းမှာပဲရှာနိုင်တယ်လို့ Google ရဲ့လေ့လာမှုမှာတွေ့ရတယ်ဗျ။
အဲ့လိုကိုယ့်ရဲ့ email တွေကိုဝင်ပြီးတော့ခိုးခံရပြီဆိုရင်တော့ကိုနဲ့အပြန်အလှန် email ပို့ထားတဲ့သူတွေလည်းစင်ကဲခိုးဝင်ခံရနိုင်ခြင်းများပြီပဲ hacker တွေကကိုမိတ်ဆွေတငယ်ချင်းတွေရဲ့ email လိပ်စာတွေလည်းရသွားပြီမလားအဲ့တော့သူတို့စီကိုလည်းအလားတူ email တွေပို့ပုံမှားရိုက်နိုင်ပြီလေကိုနဲ့ email အဆက်အသွယ်ရှိတဲ့သူတွေကတယောက်ယောက်ရဲ့ email hack လုပ်ခံရပြီဆိုရင်တော့ကိုယ့်ရဲ့ email တွေကိုခိုးဝင်ခံရနိုင်မယ့်အန္တရာယ်ကသူများထက်ကို36ဆပိုများတယ်တဲ့
အဲ့ဒါကြောင့်မလို့ကုသငွေချင်းတရားရုံးကသူတို့ email ဖြင့် hack လုပ်ခံရပြီလို့အသိပေးလာရင်ကိုကလည်းပဲသတိထားသင့်ပါလေ။တချို့ hacker တွေကြတော့ကို email တွေခိုးဝင်လို့ရသွားပြီဆိုတာနဲ့သူတို့က password တွေပြောင်းပြစ်လိုက်ပြီးတော့ကိုပါဝင်လို့မရတော့အောင်လို့လုပ်လိုက်တတ်ကြတယ်။တချို့ကကိုရဲ့ mail ဆွေတငွေချင်းတွေစီအကြောင်းကြားလို့မရအောင်လို့ကိုတဲက email တွေအားလုံးကိုဖျက်ပြစ်တတ်ကြတယ်ဗျ။တချို့ကြတော့လေသူတို့ဒီကိုရဲ့ account ထဲမှာခိုးဝင်နေရဆိုတာမသိရအောင်ပုံမပြတ်နေပြီးတော့ကိုပို့သမျှ email တွေကိုစောင့်ကြည့်ထောက်လန်းတာမျိုးလည်းလုပ်တတ်တယ်ဗျ။
Google က hacker 5ယောက်ကိုစောင့်ကြည့်လေ့လာခဲ့တဲ့အထဲမှာအဲ့ဒီ hacker တွေကသူများအကောင့်တွေတဲ့ကိုခိုးဝင်တာကိုနေ့တူကအလုပ်တစ်ခုလိုကိုလုပ်ကြတာတွေ့ရတယ်တဲ့။နောက်ပြီးတော့အဲ့ဒီလိုမျိုး hacker online တခိုးတွေကတရုတ်၊မလေးရှား၊တောင်အာဖရိက၊နိုင်ဂျီးရီးယားနဲ့ Ivory Coast နိုင်ငံတွေကအများဆုံးဖြစ်နေတာလည်းတွေ့ရပါတယ်။ဒါပေမဲ့သူတို့ကတော့ဒီတစ်ကမ္ဘာလုံးမှာရှိသမျှ Google အကောင့်တွေတဲ့ကိုခိုးဝင်နိုင်ဖို့မပြတ်ကိုစူးစမ်းနေကြတာဆိုပဲ။
အဲ့ကြောင့် Google က Gmail အကောင့်ရှိတဲ့သူတွေကို 2-step authentication လုပ်ကြဖို့အကြံပြုထားပါတယ်။ကိုယ့်ရဲ့အကောင့်ထဲဝင်နိုင်ဖို့ password နှစ်ဆင့်ထည့်ခိုင်းတာပေါ့။နောက်ဒီကိုယ့်ရဲ့အကောင့်မှာမသင်္ကာစရာတစ်ခုခုဖြစ်နေပြီဆိုရင်ကိုယ့်ကိုဒီ mobile phone ကပဲဖြစ်ဖြစ်နောက် email account ထဲကိုပဲဖြစ်ဖြစ်လှမ်းကြောင်းကြားပေးဖို့ကိုလည်း Google ကတောင်းဆိုထားလို့ရပါတယ်။နောက်ပြီးတော့ဒီကိုယ့်ရဲ့ email ထဲမှာဗန်စင်းတို့ online ဈေးဝယ်နေကြအကောင့်နံပါတ်တို့ကိုမထားပဲဖြစ်ဖြစ်ပါလို့လည်း Google ကအကြံပြုထားပါတယ်။
အခုလိုမျိုး online account တွေရဲ့ password တွေခိုးခံရတဲ့အန္တရာယ်ကနေကာကွယ်နိုင်ဖို့အတွက်ကို New York Times သတင်းစာကြီးရဲ့ IT ဆောင်းပါးတစ်ခုမှရေးထားတာကိုလည်းပြောပြကြပါရစေ။တချို့ account တွေ hack လုပ်ခံရတာကိုကြောင့်လဲပျော်ကမကင်းဘူးလို့ဆောင်းပါးရှင်ကဆိုထားတယ်နော်
။ password တွေကိုလွယ်လွယ်ထားကြတာမျိုးနောက်ပြီးတော့ password တစ်ခုတည်းကိုမတူတဲ့ account တွေအများကြီးမှအတူတူပေးထားတာမျိုးနောက်ဒီ website က hacker တွေတိုက်ခိုက်တာခံထားပြီဆိုတာသိရတဲ့ကိုယ့်ရဲ့ password ကိုမပြောင်းဘဲဒီတိုင်းဆက်ထားတာမျိုးအဲ့လိုမျိုးတွေကြောင့် online တခိုးတွေကကိုယ့်ရဲ့ account တွေကိုလွယ်လွယ်ကူကူပဲခိုးဝင်နိုင်ကြတယ်လို့ဆောင်းပါးထဲမှာထောက်ပြထားပါတယ်
။အဲ့လိုမျိုးတွေကြောင့် website မျိုးစုံကကိုယ့်ရဲ့ account တွေတဲကိုဝင်တဲ့အခါမှာ password ထားစရာမလိုတော့မဲ့နည်းလမ်းတွေကို IT company တွေကစဉ်းစားပြီးတော့ biometric authentication တွေကိုထွင်လာကြပါတယ်။ biometric reader password တွေသုံးပြီးတော့ကိုယ့်ရဲ့လက်ပွေအရာတို့မျက်နှာအမူအရာတို့အသံတို့မျက်စံတို့စတဲ့သူများနဲ့ဘလို့မှမတူနိုင်တာတွေနဲ့ account တွေတဲဝင်လို့ရအောင်လို့လှုပ်လာကြတာပေါ့ရှင်။
နောက်ပိုင်းလက်ကင် smartphone တွေမှာလည်းကိုယ့်ရဲ့လက်ပွေအရာကို scan လုပ်လို့ရလာပြီမဟုတ်လားဗျအထူးသဖြင့်မနှစ်တုန်းက iPhone တွေမှာပါလာတော့အဲ့ချက်ကိုခြေခံပြီးတော့ password လုံခြုံရေး application တွေလည်းထွင်လာကြတယ်ဗ
ျလက်ပွေအရာအပြင်ဆော့ဆော့ပြောသလိုပဲဒီကိုယ့်ရဲ့မျက်နှာအမူအရာမှတ်ပြီးတော့မှအကောင့်ထဲဝင်လို့ရအောင်လုပ်ထားတဲ့ application တွေထဲမှာမှ OneU ဆိုတဲ့ application ကို New York Times စောင်းပါးကဥပမာပေးထားပါတယ် Hyos Labs ဆိုတဲ့ company ကလုပ်ထားတဲ့OneU ဆိုတဲ့ application ကိုကိုယ့်ရဲ့ smartphone ထဲမှာ download သွင်းထားရမှာပါ။အဲ့ဒီဝန်ဆောင်မှုကတစ်နှစ်ကို $30 ဆပါတယ်။ကိုယ့်ရဲ့ website ဘယ်နှခုရဲ့ login ဘယ်နှခုလုံးမှာလဲဆိုတာအပေါ်မှာမူတည်ပြီးတော့မှဈေးကွာသွားမှာပါ
။တခုရှိတာက OneU application က password တွေနေရာမှာလုံးဝအစားထိုးလိုက်တာမျိုးတော့မဟုတ်ပါဘူး။သူ့ကိုသုံးနိုင်ဖို့အတွက်ပထမဆုံးတစ်ချိန်တော့အဲ့ဒီ application တွေကနေတဆင့်ကို login လုပ်ချင်တဲ့ website တွေကိုသွားပြီးတော့ပုံမှန်အတိုင်း password ထည့် login လုပ်ရပါတယ်။နောက်ခောက်တွေကြတော့မှကိုယ့်ရဲ့ Facebook account ပဲဖြစ်ဖြစ် Gmail account ပဲဖြစ်ဖြစ်ဘန်စီရင် account ပဲဖြစ်ဖြစ်ဝင်ကျင်တဲ့ website account တွေကိုဝင်လို့ရှိရင်ကိုယ့်ရဲ့မျက်နှာကိုလက်ကင်ဖုန်းကင်မရာကတဆင့် OneU application ဖတ်ပြီးတော့ scan လုပ်ပါတယ်ကို ိုတကယ်စစ်တယ်ဆိုတော့မှ login လုပ်လို့ရပါမယ
်။ password ထည့်ရမယ့်အစားကိုယ့်ရဲ့မျက်နှာအမူအရာကို scan ဖတ်ပြီးတော့ login လုပ်ပေးတဲ့သဘောပါ။တကယ်လို့ကိုယ့်ရဲ့ဖုန်းပျောက်သွားရင်တော့ဒုက္ခများနိုင်သေးတာပဲ
။ကိုယ့်ရဲ့မျက်စံကို scan ဖတ်ပြီးတော့ login လုပ်နိုင်တဲ့နောက်တစ်မျိုးလည်းရှိပါသေးတယ်။ iLog ကုမ္ပဏီကထုတ်တဲ့ Miris ဆိုတဲ့စက်တစ်မျိုးပါ။သူကဂုံးညင်းဝိုင်းလေးနဲ့တူပါတယ်။တစ်ခုကို$280ပေးရပါတယ်။အဲ့ဒီစက်ကိုကိုယ့်ရဲ့ကွန်ပျူတာမှာတက်လိုက်ပြီးတော့သူ software ကိုတွင်းထားတယ်ဆိုလို့ရှိရင် login ဝင်ကျင်တဲ့အခါတိုင်းအဲ့ဒီဆက်လေးမှာပါတဲ့မှန်ကွက်လေးကိုကိုမျက်စိရှိမှထားပြီးတော့ scan ဖတ်ရမှာပါ။ကိုယ့်ရဲ့မျက်စံအစ်စ်ဟုတ်တယ်ဆိုတော့မှအကောင့်တွေတဲကိုပေးဝင်နိုင်မယ့်ဆက်ဖြစ်ပါတယ
်။အဲ့ဒီဆက်ကတော့ဒီ smartphone တွေနဲ့တုံးလို့မရပါဘူး။ computer နဲ့ပဲချိတ်ဆက်တုံးလို့ရတဲ့ဆက်ဖြစ်ပါတယ်။နောက်တစ်ခါဒီကိုယ့်ရဲ့အသံကိုမှတ်ထားပြီးတော့မှ login လုပ်နိုင်မယ့်ဆက်ကိုလည်း New Sense Communication ဆိုတဲ့ company ကထွင်ထားပါတယ်။အခုလိုမျိုးဒီကိုယ့်ရဲ့ login နံပါတ်တွေ password တွေအခိုးခံရမယ့်ဘေးကရှောင်နိုင်ကြဖို့အတွက်အဲ့လိုနေရာတွေမှာအစားထိုးပေးမဲ့ biometric password တွေကိုထွင်းနေကြပြီမဲ့ကိုယ့်ရဲ့လက်ဖွဲ့ရမျက်နှာအမူအရာမျက်စံဒါမှမဟုတ်ရင်လည်းအသံတွေကိုသုံးရမယ့်အထက်မှာဘယ်ဟာကပို့ပြီးတော့မှတွင်းတွင်းကြဲကြဲသုံးလာကြမလဲဆိုတာကတော့အခုအချိန်မှာအသေးချာမပြောနိုင်သေးဘူးလို့လည်း New York Times စောင်းပါရဲမှာရေးသားထားပါတယ်ရှင်